Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် January 29ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ဆောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါရုရှားရဲ့အပြင်းလက်နက်တွေကိုတုံ့ပြန်နှံ့အောင်အတွက်တာဝေးပြစ်မီဇိုင်းဒုံးကျည်တွေလိုအပ်ပါတယ်လို့ယူကရိန်းသမ္မတကပြောပါတယ်မီဇိုင်းဒုံးနဲ့စစ်ဘေးရင်တွေအမြန်ရရေးအတွက်ယူကရိန်းနဲ့အနောက်နိုင်ငံတွေဆွေးနွေးနေကြပါပြီအမေရိကန်နဲ့ကနေဒါရောက်မြန်မာတွေဟာမြန်မာနေဦးတော်လှန်ရေးနှစ်နှစ်ပြည့်အတွက်ဆန္ဒပြကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုဇော်မိုးကျော
်ဟုတ်ကဲ့ပါသတင်းတွေပြီးမှာတော့ရင်ပိပူကျနဲ့အပစင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပ
ါလမ်းကြောင်းဒီမှာသစ်ကောင်စီရနေမှာခိတ်ဒီချထားလို့ကျွန်တော်တို့မှသွားရောက်ပြီးကမှကိုကြီးပန်ဖို့ကတော်တော်လေးအခက်အခဲတွေရှိခဲ့ပါတယ
်ဒါကတော့စစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်တာကာလအတွင်းကြေးရတော်တော်များများမီးရှို့ခံခဲ့ရသလိုထွက်ပြေးတိတ်ရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကိုကူညီဖို့အခက်အခဲတွေလည်းဖြစ်ခဲ့ပါတယ်မကြာမီတင်ဆက်မဲ့ဒုအတန်အစီအစဉ်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်ထိုင်းအကျဉ်းတော်တွေကမြန်မာအလုပ်သမားတွေရဲ့ဆန္ဒပြပွဲအကြောင်းသတင်းပေးပို့ချက်အဲ့ဒီနောက်မှာတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ကြည့်ရှုနားတော်တာဆင်ရမှာပါအခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်ရုရှားတွေဟာစနေနေ့မနေ့ပိုင်းကဒုံးစရက်ဒေတာကကွန်စတန်တီနက်ဗဂန်မြို့မှာရှိတဲ့အရသာပြစ်မှတ်တွေကိုမီဇိုင်းဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ရုရှားရဲ့အားပြင်းလက်နက်တွေကိုတုံ့ပြန်နှံ့အောင်တာဝက်ပြစ်မီဇိုင်းဒုံးကျည်တွေလိုအပ်ပါတယ်လို့ယူကရိန်းသမ္မတဝလိုဒီမီယာဇယ်လန်စကီကစနေနေ့ဗီဒီယိုမိန့်ခွန်းမှာပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဒုံးစရက်ဒေသကဒီမြို့ကလူနေရပ်ကွက်တစ်ခုကိုရုရှားကဒုံးကျည်နဲ့ပစ်ခတ်ခဲ့တာကြောင့်သုံးဦးနဲ့မနေ့တေဆုံးခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ဒီတိုက်ခိုက်မှုမှာဒဏ်ရာရသူက14ဦးရှိခဲ့တယ်လို့လူနေတိုက်ခန်းတွဲ4ခုနဲ့ဟိုတယ်တစ်ခုလည်းပျက်စီးသွားခဲ့တာပါယူကရိန်းကိုရုရှားကမနစ်က February လကုန်မှာကျူးကျော်တိုက်ခိုက်ခဲ့တဲ့ကြောင့်အခုဆို17လကျော်လာပြီဖြစ်ပြီးလက်တလုံးမှာတော့နှစ်ဖက်တိုက်ပွဲအပြင်းထန်မတွေ့ရသလိုနှစ်ဖက်တိတာတဲ့အောင်မြင်မှုလည်းမတွေ့ရပါဘူးယူကရိန်းဘက်ကတော့ရုရှားတပ်တွေကလာမဲ့သတင်းဘက်တွေဒါမှမဟုတ်လရဲအတွင်းမှာပဲနောက်ထပ်ထိုးစစ်ဆင်မှုအတွက်စူးစမ်းလာနိုင်တယ်လို့ထပ်တလဲလဲသတိပေးနေပါတယ
်ရုရှားရဲ့ယူကရိန်းကျူးကျော်မှုကိုခံရရုရှားရဲ့ကျူးကျော်မှုကိုခံရတဲ့ယူကရိန်းကိုတာဝဲပစ်မစ်ဆိုင်းတုံးနေတဲ့စစ်သုံးလေယာဉ်တွေတပ်ဆင်ပေးဖို့ယူကရိန်းတာဝန်ရှိသူတွေနဲ့အနောက်တိုင်းမဟာမိတ်နိုင်ငံတွေကအ мян ဆုံးအဖြေထွက်အောင်ဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးအရာရှိကစနေနေ့ကထုတ်ပေါ်ပြောဆိုပါတယ်ယူကရိန်းကိုထောက်ခံကူညီနေတဲ့အနောက်နိုင်ငံတွေအနေနဲ့စစ်ပွဲရဲ့အခြေအနေတွေကိုသိရှိပါတယ်ဒီလအစောပိုင်းကအမေရိကန်နဲ့ဂျာမနီကပေးမယ်လို့ကတိပြုထားတဲ့တင်ကားတွေနဲ့တွဲဖက်အသုံးပြုနိုင်မဲ့လေယာဉ်တွေလိုအပ်ပါတယ်လို့သမ္မတဇာလင်စကီရဲ့အထံပေးကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းအမေရိကန်နဲ့ဂျာမနီကယူကရိန်းကိုခင့်မီတင်ကားတွေပေးမယ်လို့ကြေညာခဲ့ပါတယ်ဒါပေမဲ့လည်းတချို့နိုင်ငံတွေကတော့ရှေးဟိုးဆွဲအမြင်တွေရှိနေကြပြီးနိုင်ငံတကာအခင်းအကျင်းတွေပြောင်းလဲသွားမှာကိုစိုးရိမ်နေကြတယ်လို့သမ္မတဇာလင်စကီရဲ့အထံပေးအရာရှိမီခိုင်လိုပိုဒိုက်လော့ခ်ကအင်တာနက်သတင်းဌာနတစ်ခုကိုပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်လိုနိုင်ငံတွေဆိုတာကိုတော့ထုတ်ပေါ်ပြောဆိုခဲ့ခြင်းမရှိပါဘူး။အနောက်တိုင်းနိုင်ငံတွေအနေနဲ့ယူကရိန်းစစ်ပွဲမှာတိုက်ရိုက်ပါဝင်နေပြီးခိမီစစ်လက်နက်ပစ္စည်းတွေထောက်ပံ့ပြီးစစ်ပွဲကိုပိုချနေအောင်လုပ်နေတယ်လို့ရုရှားနဲ့မြောက်ကိုရီးယားကဆွဆွဲထားပါတယ်။ဟန်ဂေရီဝန်ကြီးချုပ်ဗီတာခ်အော်ပန်ကတော့ယူကရိန်းကိုစစ်လက်နက်ပစ္စည်းနဲ့ငွေကြေးတွေထောက်ပံ့ရင်အနောက်နိုင်ငံတွေဟာစစ်ပွဲအတွင်းတဖြည်းဖြည်းပါလာရတယ်လို့ပြီးခဲ့တဲ့တောက်ကြနေတုန်းကပြောဆိုခဲ့ပါတယ်ဟန်ဂေရီအနေနဲ့အင်ဂျင်ချင်းယူကရိန်းကိုစစ်လက်နက်ပစ္စည်းနဲ့အကူအညီတွေပေးဖို့ညှဉ်းဆန်ထားပါတယ
်ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မှာပြီးခဲ့တဲ့သတင်းပတ်တည်းလက်ရဆောင်ရောက်နိုင်ငံရေးပါတီတစ်ခုကကိုရမ်ချန်ဆာကိုမိရှုခဲ့တာနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေကြုံရတဲ့အတွက်တူရကီနိုင်ငံရောက်ဆွီဒင်နိုင်ငံသားတွေလူစုလူဝေးနဲ့ဆန္ဒပြပွဲတွေကိုမတော်ဖို့ဆွီဒင်နိုင်ငံသားရဲ့ဝန်ကြီးကဌာနကတရစ်စနေနေ့မှာတရစ်ပေးလိုက်ပါတယ်
ဂျော်မီရှယ်ဒက်ထရာဘနူဆန်
တူရကီရဲ့မြို့တော်အန်ကာရာကဆွီဒင်တိုင်းရုံးအပြင်ဘက်မှာရောအစ္စတန်ဘူးကဆွီဒင်ကောင်စစ်ဝင်ရောက်ရှိမှာပါလာမယ့်ရက်ပိုင်းတွင်ဆန္ဒပြမှုတွေဆက်ပြီးဖြစ်လာနိုင်တာကြောင့်သတိထားကြဖို့အခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်စတော့ခေါမ်ကတူရကီတိုင်းရုံးအပြင်ဘက်မှာဆွီဒင်လက်ရာဆွမ်းရောက်ပါတီခေါင်းဆောင်တူကကိုရန်ချမ်းစာမိတ်တူကိုမီးရှို့ခဲ့တဲ့အတွက်တူရကီမှာတမကတခြားမွတ်စလင်နိုင်ငံတွေမှာပါဆန္ဒပြမှုတွေဖြစ်ပေါ်ပြီးတော့တူရကီအစိုးရကလည်းဆွီဒင်နဲ့ဖင်လန်နိုင်ငံတွေဖင်လန်နိုင်ငံတွေနေတို့မှာမိတ်ဖွဲ့တဲ့ဝင်ဖို့ရှောက်ထားတဲ့ကိစ္စကိုဆွေးနွေးမှုရပ်ဆိုင်ထားပါတယ်
အစ္စရေးမှာပြီးခဲ့တဲ့တောက်ကြနေတဲ့စနေနေ့တွေတုန်းကလူ9ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တဲ့ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်အစ္စရေးသိမ့်ပိုက်ထားတဲ့အနောက်ဘက်ကျန်းဒေသမှာလုံခြုံရေးအင်အားတွေတိုးချထားတယ်လို့အစ္စရေးစစ်ဘက်ကပြောဆိုပါတယ်။အနောက်ဘက်ကျန်းဒေသတွင်အစ္စရေးနဲ့ပါလက်စတိုင်းထိတိုက်တွေ့မှုတွေဖြစ်ခဲ့ပြီးအစ္စရေးတပ်တွေကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အတွက်သေနာသမား9ဦးအပါအဝင်ပါလက်စတိုင်း9ဦးသေဆုံးခဲ့ပြီးနောက်အခုလိုပြစ်ခတ်မှုတွေဖြစ်ပေါ်လာပါလာတာပါ။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့အရှေ့ဂျေရုဆလင်မှာနေထိုင်တဲ့အသက်22နှစ်အရွယ်ပါလက်စတိုင်းလူငယ်ခိုင်ရီအယ်ကမ်ကဂျေရုဆလင်စင်ကြေဘုံဒေသမှာပစ်ခတ်ခဲ့တဲ့အတွက်လူ9ဦးသေဆုံးခဲ့ကြောင်းအစ္စရေးရဲတွေကပြောဆိုပါရတယ်။ဒီပစ်ခတ်မှုက2008ခုနှစ်နောက်ပိုင်းအဆိုးဆုံးဖြစ်ပါတယ်။တနတ်သမားလူငယ်ဟာရဲတွေပစ်ခတ်ခဲ့တဲ့အတွက်သေဆုံးခဲ့ပါတယ်။တနတ်သမားရဲ့မိသားစုအပါအဝင်တန်တရားရှိသူ42ဦးကိုရဲကဖမ်းဆီးထားပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကလည်းဂျေရုဆလင်အရှေ့ဘက်မှာနေထိုင်တဲ့အသက်23နှစ်အရွယ်လူငယ်ကပစ်ခတ်ခဲ့တဲ့အတွက်လူ9ဦးဒဏ်ရာရရှိခဲ့ပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American Dam ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်February 10ရက်ဗုဒ္ဓဟူးနေ့မှာကြောက်မယ်မြန်မာနိုင်ငံစစ်တပ်အာဏာသိမ်းတာ2နှစ်ပြည့်တဲ့နေ့နှွေဦးတော်လိုင်းရဲ့2နှစ်ပြည့်ကာလကိုရည်စူးပြီး American နဲ့ Canada ရောက်မြန်မာရင်းမျိုးကြီးတချို့မှာစနေနေ့ကစုဝေးဆန္ဒပြကြပါတယ
်ဒီခု New York City မှာပေါ့လေ Times Square ရင်ပြင်ပေါ်မှာကျွန်တော်တို့ဒီနေ့နှွေဦးတော်လိုင်းရဲ့လူထုတိုက်ပွဲ2နှစ်ပြည့်ကိုကျင်းပခြင်းဖြစ်ပါတယ်ကျွန်တော်တို့လှုပ်ဆောင်ခဲ့တာဒီစစ်အာဏာရှင်ကိုကျွန်တော်အမေ့ပြဖို့အတွက်ဒီနှစ်ကကျွန်တော်တို့အတွက်အချိန်မြောင်းတစ်ခုဖြစ်တယ်ဒီစစ်အာဏာရှင်တွေကိုကျွန်တော်တို့ညီကုန်းချုပ်မဲ့နှစ်ဖြစ်တယ်
American နိုင်ငံ New York ဆန္ဒပြပွဲမှာမြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေစတင်တဲ့တန်မုံတီတောထုတ်တဲ့ပုံစံတိုင်းပြသတယ်လို့မြန်မာနိုင်ငံတွင်စစ်တပ်လူခွင့်ရဲ့ချုပ်ဖောက်မှုမှတ်တမ်းဓာတ်ပုံတွေပါခင်းချင်းပြသတယ်လို့ New York ဆန္ဒပြမှုဦးဆောင်သူဖြစ်တဲ့ကိုနေတင်မြင့်ကပြောပါတယ် New York မြို့ New Jersey Connecticut Virginia Maryland လို့ American အရှေ့ချမ်းပြည်နယ်တွေမှာဒါမကအနောက်ချမ်း California ပြည်နယ်က San Francisco မြို့မှာလည်း American ရောက်မြန်မာတွေစုဝေးဆန္ဒပြခဲ့ကြတာပါ။ Canada နိုင်ငံ Vancouver မြို့က Jack Bull ရင်းမြန်မာလည်း Canada ရောက်မြန်မာတွေစုဝေးပြီးတော့စစ်တပ်အာဏာသိမ်းမှုမအောင်မြင်မှုနှစ်နှစ်ပြည့်အထိမ်းအမှတ်ကိုစုဝေးဆန္ဒပြခဲ့ကြပါတယ
်။ COVID တင်းကျပ်မှုတွေဖြေလျှော့ခဲ့တဲ့တရုတ်ပြည်မှာနှစ်သစ်ကူးကာလအတွင်းပြည်တွင်းခီးသွားလာမှုနှုန်းဟာပြီးခဲ့တဲ့နှစ်ကထက်84ရာခိုင်နှုန်းတိုးလာခဲ့တယ်လို့စနေနေ့တုန်းကတရုတ်အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ဒါအပြင်နှစ်ကူးအားလည်းရကာလဖြစ်တဲ့ January 20ရက်နေ့ကနေ26ရက်နေ့အတွင်းတရုတ်အစိုးရရဲ့ကိန်းဂဏန်းတွေအရကိုဗစ်ကြောင့်သေဆုံးရသူအရေအတွက်ဟာလည်း6300အထိရောကျခဲ့တယ်လို့တရုတ်ကူးစက်ရောဂါထိန်းချုပ်ရေးဌာနကစနေနေ့တုန်းကထုတ်ပြန်ပြောဆိုပါတယ်။အားလည်းရမတိုင်မီရသက်တပတ်တွေတုန်းကသေဆုံးသူ12600ကျော်ရှိခဲ့ပါတယ်။ဒီနေ့နှစ်ကူးကာလပြည်တွင်းခရီးစဉ်ပေါင်း226တန်းရှိခဲ့တယ်လို့အစိုးရကိန်းဂဏန်းတွေကိုကိုးကားပြီးတရုတ်အစိုးရပိုင်း CCTV ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကခရီးစဉ်ပေါင်းတန်း130ကျော်ပဲရှိခဲ့ပါတယ်။ဒါပေမဲ့လည်းကိုဗစ်မဖြစ်ခင်တုန်း2019ခုနှစ်တုန်းကတော့နှစ်သစ်ကူးကာလခရီးစဉ်ပေါင်းတန်း420ကျော်ရှိခဲ့ပါတယ်။နေဆက်ဖြတ်ကျော်အဝင်ထွက်ခရီးစဉ်တွေမှာလည်းရာခိုင်နှုန်း120ကျော်တိုးလာခဲ့တယ်လို့ပြောဆိုပါတယ်။နှစ်သစ်ကူးဟာတရုတ်လူမျိုးတွေအတွက်ရေးပါတဲ့အားလည်းဖြစ်ပြီးတရုတ်ပြည်တောင်ပိုင်းဆက်မှုဖွံ့ဖြိုးတဲ့မြို့ကြီးတွေမှာအလုပ်လုပ်ကင်နေသူတွေမိဘရထံပြန်လာအပါအဝင်အများအပြားခရီးသွားကြပါတယ်
။အိန္ဒိယနိုင်ငံမန္တရပရဒက်ရှ်ပြည်နယ်မြောက်ပိုင်းကမိုရဲနာဒေသမှာစနေနေ့မနေ့ပိုင်းပုံမှန်လက်ကျင်တန်တန်းအတွက်မှာအိန္ဒိယလေတပ်ကဂျက်တိုက်လေနှစ်ဆင်းတိုက်မိပြီးပြတ်ကျခဲ့တယ်လို့လေတပ်အရာရှိကပြောပါတယ်။လေနှစ်ဆင်းပေါ်မှာပါလာတဲ့ pilot 3ဦးကတူကတော့တေဆုံးခဲ့ရပြီးတော့ကျန်2ဦးကတော့လင်းနေကနေအန်ဒီယမရှိဘဲနဲ့ထွက်လာနိုင်ခဲ့တယ်လို့အိန္ဒိယလေတပ်ကပြောပါတယ်။လင်းနှစ်ဆင်းဝင်ပြီးတိုက်မိတဲ့အကြောင်းရင်းကိုမသိရသေးတဲ့ကြောင့်လဲစုံစမ်းစစ်ဆေးဖို့အမိန့်ထုတ်ထားတယ်လို့လည်းလေတပ်တာဝန်ရှိသူတွေကပြောပါတယ်။ တိုက်မိတဲ့ရင်မျိုးစားကိုအိန္ဒိယလေးတပ်ကထုတ်မပြောပေမဲ့ဒေသရင်းသတင်းတွေမှာတော့ဒီဂျက်တိုက်လင်းတွေဟာစုခိုတတိနဲ့ Marriage 2000လို့ဖြစ်ကြောင်းဖော်ပြထားပါတယ်။ Madhya Pradesh ပြည်နယ်ရဲတပ်ဖွဲ့အကြီးအကဲကတော့ဒီဖြစ်ရက်အတွက်ဒေသအာဏာပိုင်တွေကကယ်ဆယ်ကူညီအကူအညီတွေလေးတပ်ကိုပေးနေပါတယ်လို့ပြောပါတယ်။
ဒရင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် VO ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်းလက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပေးပို့ချက်တပုတ်ကိုတင်ဆက်ပါအောင်မယ်ထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့ရနောင်းမျိုးကလူဝင်မှုကြီးကြပ်ရေးအထောက်အထောင်မှာယာနဲ့ထိတဲ့မြန်မာနိုင်ငံသားတွေဟာလူရက်စိနေပေမဲ့နေရပြန်ဖို့ကြံ့ကြာနေတာကြောင့်မြန်မာနိုင်ငံကိုအမြန်ဆုံးပြန်ပို့ဖို့အတွက်ဇန်နဝါရီလ28ရက်နေ့မနက်မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီသတင်းကိုတော့ VO သတင်းတောက်မတ်အေးအေးမှာကပြောပြမှာပါ
မြန်မာလူသမားတွေဟာလဝကအချုပ်တော်အပေါ်ဆုံးအထက်မှာအလုံးစုယုံပြီးကျွေးကြော်တဲ့နေနဲ့အတူသူတို့ကိုအမြန်ဆုံးပြန်ဖို့အတွက်ထိုင်းမြန်မာနှစ်ဘာသာနဲ့ရေးထားတဲ့စာတမ်းတွေကိုချိတ်ဆွဲပြီးဆန္ဒပြတောင်းဆိုနေကြတာပါဒီလိုဆန္ဒပြမှုတွေလုပ်ရတာကတော့ရနောင်းလဝကအချုပ်မှာကြန့်ကြာနေတာကြောင့်ဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့။သူ့လူရကြာတယ်လေ။အေးပြန်ဖို့ပြန်ဖို့ရေးကိုစီးရင်နဲ့မှမပါဘူး။အဲ့ဒီမှာခမ်းမြဆိုရင်အဲ့ဒီအခုအဆောင်40ဆောင်းကြီးမှာပြောတယ်။အဲ့ဒီမှာဆိုလို့ရှိရင်တော့သူကလူက400ဝန်းကျင်တော့တော့တောက်ကြမ်းမှာအဲ့လောက်ကအများကြီးရှိတာပေါ့နော်။ပြန်လာမယ်ဆိုလို့ရှိရင်အဲ့ဒီသူတို့ကိုဟလာယာယီထားဖို့လို့ကွာရန်တင်းဝင်မဲ့နေရာတွေဒီကပြန်ဖို့ဟာတွေကသူတို့မှာဘာကျင်းရှိဖို့ရန်ပြောမှာစဉ်ဒီတော့ကဘယ်လိုပဲပို့ရင်ပို့ရင်ဘာမှဘက်ကနေခုမိကြရမှာပဲပို့လို့ရအောင်ဒီတော့ကတော့တလနှစ်ခေါက်ဖြစ်တယ်အခုနောက်ပိုင်းမှာတလတစ်ခေါက်ပဲပို့နိုင်ခိုင်တော့နှစ်ဖက်တစ်လုံးနဲ့ဆိုင်နေမှာဒါပေမဲ့ဘာပဲအချမ်းတော့ပို့ဆိုင်နေခေါင်းဝဲချမ်းကအဲ့ဒီလက်ခံဖို့အဲ့လိုမျိုးဖြစ်နေတော့
လဝကအချုပ်ထဲမှာလနဲ့ချီပြီးနေထိုင်နေရတာနေရာထိုင်ခင်းကျင်းကျက်စွာနေထိုင်ရတာအစားအသောက်တွေမလုံလောက်တာတွေကြောင့်ဆန္ဒပြနေတာဖြစ်တယ်လို့လဲဆိုပါတယ်
။ဒီမှာဆန်းဟန်တဲ့လူတွေကသတဝိတသုတ်ထောင်တို့အထုပ်တို့ကနေပြီးတော့အတောင်းတန်းအချင်းကြပြီးတော့ပြန်ပို့လာတဲ့လူတွေကအကုန်လုံးအဲ့ဒီမှာလာပြုံနေတဲ့စိတ်လူတွေကမတော်နောက်လူတွေကအဲ့လိုကြံကြံကြံပိတ်လာတာပေါ့။အကြိုင်းနေရတယ်။နောက်ထဲမှာစေးဝါးတို့အစားတောက်တို့အဲ့ဒါတွေကဟိုခက်ခဲတာပေါ့လေ
။ဒီနောက်ဘက်ကတာဝန်ရှိတဲ့ထိုင်းအနာပိုင်တွေကတော့အခုဆန္ဒပြမှုကိုပြေလည်နိုင်ဖို့အတွက်စွန့်ဝဲညှိနှိုင်းနေပြီးထိုင်းဘက်ကလူရဲ့စိတ်သူတွေကိုအမြန်ပို့ဆောင်ဖို့အစဉ်အသစ်ဖြစ်နေတယ်လို့လည်းဆိုပါရယ်ပြန်ပို့နိုင်ဖို့အတွက်မြန်မာဘက်ကိုဆက်သွယ်ညှိနှိုင်းခဲ့ပေမဲ့မြန်မာဘက်ကလက်ခံဖို့အစဉ်အသစ်မဖြစ်သေးတာကြောင့်အခုလိုမျိုးဆန္ဒပြမှုတွေဖြစ်နေတယ်လို့လည်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရယ
် VOA သတင်းတော့မှအေးအေးမှပြောပြသွားတာပါခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်ပါတော့မယ်ပထမအဦးဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်လက်နက်ကင်လမ်းကြောင်းပေါ်မှာရောက်နေတဲ့မြန်မာနိုင်ငံအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုဒီမိုကရေစီနိုင်ငံရေးအလေးအထအကောင်းတွေရှိလာအောင်လူ့အခွင့်အရေးနဲ့ဖက်ဒရယ်စနစ်ကိုလေးစားတံပိုးထားတဲ့အဖွဲ့အစည်းတွေဖြစ်လာအောင်အခိုင်အမာမတည်ဆောက်နိုင်ဘူးဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာအခုထက်ပိုပြီးအန္တရာယ်ကြီးမားလာနိုင်တယ်လို့မြန်မာအရေးလေ့လာသူတွေကလေ့လာသူဦးတန်းစိုးနိုင်ကပြောဆိုပါတယ်မြန်မာနိုင်ငံရဲ့လက်နက်ကင်အတွေ့အကြုံကနေဘယ်လိုသင်ခန်းစာတွေယူနိုင်မလဲဆိုတာကိုဦးတန်းစိုးနိုင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးမေးမြန်းတင်ပြထားပါတယ်
ဒီပတ်အစီအစဉ်မှာတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမယ့်အကြောင်းအရာကလက်နက်ကိုင်တော်လာရေးရဲ့သင်ခန်းစာများဒီအစီအစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဦးသားစိုးနိုင်ဖြစ်ပါတယ်ဆရာဦးသားစိုးနိုင်ကနှစ်ပေါင်း20ကြာနိုင်ငံရေးနဲ့စစ်ရေးအတွေ့အကြုံရှိခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်အာဏာရှင်စနစ်ဆန့်ကျင်ရေးမှာနှစ်ပေါင်း20ကြာလက်နက်ဆွဲကိုင်တိုက်ခိုက်ခဲ့တဲ့အတွေ့အကြုံနဲ့ကြီးမားတဲ့ပုံကိုတယောက်ဖြစ်ပါတယ်ဆိုတော့ဆရာဦးတာဆွနိုင်ပြား
ဟုတ်ကဲ့ခင
်ဘယ်နှကိုင်တော်လာရေးသင်ခန်းစာတွေကိုပြန်လဲသုံးသပ်မယ်ဆိုတဲ့အခါမှာအစိုးရတခုနဲ့ကျွန်တော်စတင်ပါတယ်အဲ့ဒါကတော့စစ်ဆိုတာနိုင်ငံရေးကိုစီရင်နည်းနဲ့ဆက်လက်ဆောင်ရွက်တာပဲဖြစ်တယ်ဆိုတော့လက်နှကိုင်တော်လာရေးရဲ့သင်ခန်းစာတွေကိုကျွန်တော်တို့ပြန်လဲပေါင်းချုပ်သုံးသပ်မယ်ဆိုလို့ရှိရင်အဲ့ဒါနဲ့မလွဲမလျှောက်တာပါလာတာကတော့ နိုင်ငံရေးသင်္ကန်းစာပါပဲအဲ့ဒီနိုင်ငံရေးသင်္ကန်းစာကဘာကြားဖြစ်မလဲဆရာ
ပြည်သူကတွေကတလျှောက်လုံးတောင်းဆိုတိုက်ပွဲဝင်ရတဲ့အဓိကအကြောင်းကတော့ဒီတတ်မတော်ပေါ့မြမတတ်မတော်ပေါ့မြမတတ်မတော်ကမြမနိုင်ငံရေးစနစ်ထဲမှာနော်ကြီးစိုးလွှမ်းမိုးမှုကဒီအနှစ်ပေါင်းကျွန်တော်တို့60လောက်ရှိခဲ့တာဒီမိုကရေစီနဲ့ကျွန်တော်တို့လူခွင့်ရနောက်တိုင်းရင်းသားခွင့်ရတွေအဲ့ဓာတွေအတွက်အဲကျွန်တော်တို့ဆွေးနွေးပြောဆိုမှုတွေနော်ညှိနှိုင်းမှုတွေနိုင်ငံရေးရလုပ်ခဲ့တာအချိန်ကြီးရှိခဲ့ပါနော်သို့တော်ညာလဲနောက်ဆုံးကြလို့ရှိရင်ကျွန်တော်တို့စစ်အန္တရာယ်သိမ်းမှုတွေပဲအဆုံးသတ်ခဲ့ရတာကအချိန်ကြီးဖြစ်ပါတယ်အဲ့ဒါကြောင့်ဒီစစ်အန္တရာယ်သိမ်းမှုကိုကျွန်တော်တို့ဖြည့်ရှင်းပြနိုင်မှကျွန်တော်တို့ဟိုနိုင်ငံရေးရကျွန်တော်တို့လူလာတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီအခွင့်အရေးတွေကိုကျွန်တော်တို့တိဆောက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ယူဆပါတယ်။အဲဒါကြောင့်ကျွန်တော်တို့ကဒီနေ့ကာလမှာပြည်သူလူထုရဲ့ခုခံရေးစစ်ပွဲတွေကိုကျွန်တော်တို့တတ်မတော်နဲ့အခုရင်ဆိုင်ပြီးတက်ခိုင်နေရတဲ့အခြေအနေကိုရောက်ရှိသွားတာဖြစ်ပါတယ
်။ဟုတ်ကဲ့ဒီမှာတတ်မတော်ဟာသူ့ရဲ့နိုင်ငံရေးကိုလိုက်တာလားအတရားအမှဆော်ရခဲ့တာအဲ့ဒါကလည်းတိုင်းလာလူနေစုတွေရဲ့အခွင့်အရေးကိုဖိနှိပ်ထားတဲ့နိုင်ငံရေးပုံစံမျိုးဖြစ်တယ်ဆိုပြီးတော့တိုင်းလာလက်နက်ကိုင်အရာစုတွေကလည်းကျွန်တော်တို့ဆွဆွဲပြောဆိုကြတာတွေရှိပါတယ်မြန်မာကြတာတွေရှိပါတယ်ဒါပေမဲ့တစ်ဖက်လက်နက်ကိုင်တော်လိုက်မှာပြတ်ကြည့်မယ်ဆိုလို့ရှိရင်လည်းမဟာမိတ်ဖွဲ့စုစည်းနိုင်မှုအနေထားကဒီမှာရဲ့အာရရှင်စနစ်စကြီးရဲ့လက်နက်ကိုင်တိုက်ပွဲတမိုင်းကိုပြန်ကြည့်လို့ရှိဘလို့သင်္ကားစာထုတ်နိုင်ပါမလဲဆရာ
ဟုတ်ကဲ့ဗမာလူမျိုးတွေအဓိကပါဝင်တဲ့နိုင်ငံရေးအဖွဲ့စည်းတွေပေါ့ဗျာဟုတ်ကွန်မြူနတီပါတီတို့ဟုတ်ဒီဗမာမျိုးသားအဖွဲ့စည်းသူတို့လက်နက်ကိုင်တိုက်ပွဲတွေဆင်နွှဲလာခဲ့တာတော့ကြာပါပြီဒါကြောင့်ဘာကြောင့်မအောင်မြင်လဲလို့ပြောရလို့ရှိရင်သူတို့နဲ့ဒန်းတူကြီးသူအမျိုးသားအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုစီယုံနိုင်စွာရှေ့ဆောင်နိုင်စွာမရှိတဲ့အတွက်ကျွန်တော်တို့တိုင်းပြည်ရဲ့ဒီပြည်တွင်းစစ်ဟာရည်ရှိလာပြီးမဲ့အောင်မွေးမရခဲ့တာပါအဲ့ဒီအခြေအနေဟာအခု2021ခုနှစ်ရောက်တဲ့အခါမှာတော့အခြေအနေကပြောင်းမြန်ဖြစ်တော့တော့ဒီ2021မှာဖြစ်ပေါ်လာတဲ့ပြည်သူလူထုရဲ့ခုခံရေးတိုက်ပွဲဟာအစဉ်အဆက်တိုက်ပွဲဝင်လာတဲ့ EAO တွေအထူးသဖြင့် KIA တို့ KNU တို့ပေါ့ဗျာအဲ့ဒီလိုအဖွဲ့အစည်းတွေနဲ့အခုပေါင်းစပ်ပြီးတိုက်ပွဲဝင်နိုင်တဲ့အခြေအနေဖြစ်တယ်နောက်ပြီးတော့အခုက NUG ကနေပြီးတော့ထုတ်ပြန်တဲ့ Federal Bringing ကိုလည်းတိုင်းသားလက်နက်ကိုင်အင်အားစုတွေနိုင်ငံရေးအင်အားစုတွေကထောက်ခံတယ်ဒါကြောင့်တမိုင်းမှာမကြုံဘူးတဲ့ကျွန်တော်တို့စီးလုံးညီညွတ်မှုကိုဒီနေ့မှရရှိတယ
်ဟုတ်နိုင်ငံရေးရတပေါင်းစုဖွဲ့ဖို့စည်ရည်ရတပေါင်းစုဖွဲ့ဖို့ဆိုရင်ဘယ်ချက်ကအဓိကကြမယ်လို့ဆရာထင်ပါလဲ
စည်ရည်ရနော်တပေါင်းစုဖွဲ့နိုင်ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့အနှစ်60လောက်စစ်အာဏာရှင်စနစ်အောက်မှာနော်ရပ်တည်ပြီးတော့ကျွန်တော်တို့ကလက်နက်ကင်တော်လှန်ရေးကိုဆင်နွှဲလာခဲ့တာဖြစ်ပါတယ်နိုင်ငံရေးရတပေါင်းစုဆိုတာကဒါကဥပဒေတွင်တိုက်ပွဲသဏ္ဍာန်ပဲဗမာပြည်မှာဖြစ်နေတာအဲ့တော့အခုကျွန်တော်တို့မြန်လောက်ကတော့ဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့မြေမြုပ်သိမ်းချိုရေးလုပ်မယ်ဆိုလို့ရှိရင်လက်နက်ကင်တိုက်ပွဲကိုအဓိကကျွန်တော်တို့ကြောယူပြုရပါမယ်အဲ့ဒီခါမှာလဲတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေနောက်ပြီးတော့တိုင်းသားအခု PDF အဖွဲ့အစည်းတွေနဲ့မပူးပေါင်းနိုင်မဲနဲ့ကျွန်တော်တို့ဒီလက်နက်ကင်တိုက်ပွဲကဘယ်လို့မှအောင်ပွဲမခံနိုင်ပါဘူ
းဆိုတော့ဒီစစ်ရေးသဘောတရားတွေမှာကြည့်လို့ရှိရင်လဲပုံမှန်စစ်နဲ့ယောက်ျားစစ်ကိုအချို့မီအချိန်မီဝက်ဆက်လိုက်ဖို့ရေးကြည့်တယ်ဆိုတာကိုပြသတာလည်းရှိပါတယ်ဆိုတော့ဒီနေ့အချိန်ခါမှာဆိုလို့ရှိရင်အရင်တော့တပိုင်းမှာတခါမှမကြုံခဲ့ဘူးရတဲ့နော်ဒေသတွေမှာတောက်ကြစစ်တွေပေါ်လာခဲ့ကြတယ်ဆိုတော့ဒီပုံမှန်စစ်တဲ့တောက်ကြစစ်ရဲ့အနေထားနဲ့ပေါင်းဆက်နိုင်မှုဘာသင်္ကန်းစာတွေကျွန်တော်တို့ယူနိုင်ပါမယ်ဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီပြုတ်ဒေါ်လာရေးတုန်းကလည်းအစကျင့်မှာတော့ကြောက်ကြစစ်မှာကျတော့သကလုံး16လုံးနဲ့အညီပေါ့ဗျာကျွန်တော်တို့ hit and run run လုပ်ကြရတာပေါ့ကျွန်တော်တို့ဒီအာဏာရနေတဲ့အစိုးရကိုပြန်ပြီးတော့တိုက်ဖို့ဆိုလို့ရှိရင်တခုအမြဲတမ်းတက်ဖွဲ့စည်းနေမှာ ဒီပျောက်ကြားတတ်တွေကိုအမြဲတမ်းတက်ဖွဲ့စည်းရ။နောက်အမြဲတမ်းတက်ဖွဲ့စည်းတဲ့အခါမှာလဲဒီကလိုအပ်တာပါလဲဆိုတော့လက်နဲ့ကလိုအပ်တယ်။လက်နဲ့လိုအပ်တဲ့အခါကျတော့ကျွန်တော်တို့ချင်းမူရေးစင့်တီကျွန်တော်တို့ပျောက်ကြားတိုက်ပွဲကနေကျွန်တော်တို့ကူပြောင်းကြမယ်ဆိုလို့ရှိရင်ရန်သူချင်းမူရေးစိတ်ဓာတ်နဲ့ချင်းမူရေးဥတီချက်ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တက်ကိုတည်ဆောက်ဖို့ပညာပေးဖို့ကျွန်တော်တို့တိုက်ပွဲပေါ်ပြောင်းလို့ရတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့အခုထိဆက်ဆွေးနွေးခဲ့တာကိုကျွန်တော်နားလည်တော့ပြန်ချုပ်ရမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့သင်္ကန်းစားတစ်ခုရှိတယ်။တစ်ခုကကြောက်ကြစစ်ကိုပုံမှန်စစ်အဖြစ်နဲ့တောင်းလဲဖို့လိုအပ်တယ်။ဒုတိယတစ်ချက်ကတော့ပုံမှန်စစ်ကိုဆင်နွှဲနေကြတဲ့အများအားတက်တဲ့ကြားမှာစစ်ရေးရာတပ်ပေါင်းစုဖွဲ့နိုင်တယ်ဆိုတော့ဒုတိယတစ်ချက်နော်။ဆိုတော့ဒီနှစ်ချက်ကိုကျွန်တော်သွားပြီးတွေ့ရပါတယ်။ဒါကတော့ပြီးခဲ့တဲ့လက်နက်ကိုင်တော်လန်ရေးအတွေ့အကြုံတွေကလည်းဆရာကပြန်လဲထုတ်ယူဆွဲလိုက်တဲ့သင်ခန်းစာချက်နှစ်ချက်လို့ပြောရမယ်ထင်ပါတယ
်။ဟုတ်ပါတယ်။ဟုတ်ပါတယ
်။တစ်ဖက်မှာကြာတော့လေကျွန်တော်တို့ဒီလိုနိုင်ငံရေးအစဉ်ဖြစ်နေတာတွေအကုန်လုံးကဒီမိုကရေစီကိုကူးပြောင်းရေးနဲ့ပဲဆက်ဆက်နေတယ်။ဖက်ဒရယ်နိုင်ငံတစ်ခုတိုင်းသားတွေရဲ့လူနည်းစုတွေရဲ့အခွင့်အရေးတွေရရှိနိုင်မဲ့ဖက်ဒရယ်နိုင်ငံထူထောင်ရေးနဲ့ပဲဆက်ဆက်နေတာ။ဒါပေမဲ့သူတေနာတွေကိုလောက်ကြတဲ့အခါမှာလက်နက်ကိုင်နီလန်းနဲ့ဒီမိုကရေစီကိုပြောင်းလဲတာကလက်ရှိအစိုးရပြုတ်ရင်တော့ပြုတ်သွားမယ်နောက်တက်လာတဲ့အစိုးရလည်းအာဏာရှင်စံတဲ့အစိုးရတွေပဲဖြစ်တတ်တာကိုတွေ့ရပါတယ
်မှန်ပါတယ
်ဒါကတော့ကျွန်တော်တို့ဘလို့ကောက်ွယ်မလဲဘလို့ပြောင်းယူလို့ရမလဲဒါကလည်းရေးကြည့်တဲ့အချက်တစ်ချက်ထင်ပါတယ်ဆရာဘလို့ထင်ပါလဲ
ဟုတ်ကဲ့ဒါကလွန်ရေးကြည့်ပါတယ်အဲ့တော့ဒီကျွန်တော်တို့သမိုင်းတွေ့ကြုံရပြောရင်သမိုင်းကလက်နက်ကင်တော်လန်ရေးတွေကိုထောက်ခံသလားလို့မေးလို့ရှိရင်တမိုင်းကလက်နက်ကင်တော်လန်ရေးတွေကိုမထောက်ခံပါဘူး။ဒါပေမဲ့လူလူလှုံရှားမှုနဲ့ပြောင်းလဲမှုတွေကိုကျွန်တော်တို့အပြောင်းလဲတွေဖြစ်ဖို့ဟိုလိုအပ်ပါတယ်။အုပ်စိုးတဲ့လူစန်းစားကမတရားဖိနှိပ်တပ်ဖြတ်မှုတွေလုပ်လာတဲ့အခါမှာကိုယ်ကလည်းလက်နက်ကင်ပြန်တိုက်တယ်။အဲ့ဒီနောက်အာဏာရလာတဲ့အခါဒီလက်နက်ရဲ့အရသာကိုသိသွားတဲ့အခါကျတော့ကျွန်တော်တို့ဟိုပြန်ပြီးတော့ကိုယ်ကလည်းအာဏာရှင်ပဲအနာရှင်စနစ်ထက်ပြန်ရောက်ပါလားအဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တမိုင်းတွေ့ကြုံပြောလို့ရှိရင်ဒေါက်တာဘန်းမောကကျွန်တော်တို့တော်လန်ရေးပြီးကစားကျွန်တော်တို့ပေါင်းအပ်ပြီးမှပြောခဲ့မှုတဲ့စကားတစ်ခွန်းရှိပါအခုဒုတိယကဘာစစ်ကိုဖြတ်သန်းပြီးတဲ့အဲကျွန်တော်တို့လူငယ်တွေကလက်နဲ့ရဲ့အရသာကိုသိသွားပြီအဲ့တော့လက်နဲ့မကင်ရရင်မနေနိုင်ဘူးပြဿနာဖြစ်ရှင်းရင်လက်နဲ့နဲ့ပဲဖြစ်ရှင်းရင်အဲ့ဒီနိုင်ငံရေးစိတ်ဓာတ်ကြောင့်ကျွန်တော်တို့48ခုနှစ်မှာဗမာပြည်ရင်းစစ်ဖြစ်တာအဲ့ဒီစိတ်ဓာတ်ကြောင့်ပဲအဲ့တော့အဲ့ဒါကိုကာကွယ်ရမယ်နီးရတော့ဒီနေ့တိုက်ပွဲအခြေအနေရပြောလို့ရှိရင် NUG အစိုးရအနေနဲ့ကအခုက Federal Democracy ကျွန်တော်တို့နှုတ်ဆန်တန်မိုးတွေကိုသူတို့ကနေပြီးတော့ရှေ့တန်းတင်ပြီးတော့ပြောနေတာပေါ့အဲ့တော့အဲ့ဒီအခြေအနေကလည်းကျွန်တော်တို့ဘာလုပ်ရမလဲဆိုတော့တန်းသားတွေကိုဖက်ဒရယ်ပြည်ထောင်နဲ့အမျှဒီမိုကရေစီနှုံးဆန်တန်မိုးတွေကိုဆက်လက်ပြီးကျွန်တော်တို့ကင်တွယ်ဖို့အသုံးချဖို့တန်မိုးထားဖို့နော်ဒီဒီမိုကရေစီနဲ့လူခွင့်ရေးနှုံးဆန်နေတဲ့ဒါလျင်ဒီနေ့ကျွန်တော်တို့ရဲ့လက်နက်ကင်တိုက်ပွဲစစ်ရေးတိုက်ပွဲဒီနိုင်ငံရေးအောင်ပွဲကိုကူးပြောင်းနိုင်တယ်ဆိုတဲ့ကိစ္စကိုကြက်ကြက်မမပြင်းပြင်းထန်ထန်ပညာပေးဖို့လိုအပ်မယ်လို့ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့နောက်ဆုံးမိခွန်းလေးမေးပါစီဆရာလက်ရှိအခြေအနေမှာဆရာခုနပြောလိုပဲတမိုင်းကတိတ်ပြီးတော့မကြိုက်လာတယ်လက်နက်ကင်ကြားတယ်လမ်းကြောင်းပေါ်မြန်မာပြည်ကရောက်ပြီအဲ့တော့ပေးရဆက်ရတာနဲ့ရတာနဲ့ဇေယိစကသဘောရတယ်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွေ့အကောင်းဆုံးဖြစ်ရှင်ကြီးကဘာများဖြစ်မှာလဲ
တိုင်းရင်းသားတွေအတွက်ဖက်ဒရယ်ခွင့်ရေးကိုအမတ်ခံချက်ပေးတာနဲ့အတူကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးအလေးထားတွေကိုတပ်ဖွဲ့တွေထဲမှာကျွန်တော်တို့ဟိုလေ့ကျင့်တိဆောက်ပေးဖို့လေအတော်လိုပါတယ်ခုနကပြောတဲ့သဘောထားတွေဒီမိုကရေစီသဘောထားတွေဖက်ဒရယ်သဘောထားတွေကိုကျွန်တော်တို့ ကိုတက်ထဲမှာစိတ်ဝင်နေအောင်နော်လက်နက်ကင်အင်အားစုတွေကိုနော်လက်နက်ကင်တွေမှုအပြင်စပြီးတော့ဒီမိုကရေစီစိတ်ဓာတ်ပြီးလေ့ကျင့်ပြုစုပြောင်းထောင်ပေးဖို့အထူးလိုအပ်တယ်အဲ့ဒါမလုပ်နိုင်ရင်ကျွန်တော်တို့ဟာဒီအခုရင်ဆိုင်ရတဲ့အခြေအနေတွေပိုဆိုးရတဲ့ကံကြမ္မာတွေနဲ့ကျွန်တော်တိုင်းပြည်ရင်ဆိုင်ရနိုင်တယ်ဆိုတာကိုကျွန်တော်ကသတိပေးချင်တာပါခင
်ဟုတ်ကဲ့ဆရာဦးသားစွန်းနိုင်ကျေးဇူးများကြီးတင်ပါတယ
်ကျွန်တော်လည်းကျေးဇူးပါပဲခင်ပြောခွင့်ရတဲ့အတွက
်ဟုတ်ကဲ့အခုမြန်မာနိုင်ငံရဲ့လက်နက်ကင်ဒေါ်လာရေးအတွေ့အကြုံတွေကိုပြန်လည်ပေါင်းထုတ်ပြီးသင်္ကန်းစာတွေဘာတွေယူရမလဲဆိုတော့ဆွေးနွေးတော့ခဲ့တဲ့သူကတော့ဘင်္ဂယေးလေးလာတုံးသက်သူဆရာဦးသန်းစွန်းနိုင်ဖြစ်ပါတယ်ကျွန်တော်ကတော့တမောင်သားပ
ါဦးတင်မောင်သားတင်ဆက်သွားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒုအတန်အစီအစဉ်ကိုထုတ်လွှင့်ပါတော့မယ်အာနာသိမ့်ပြီးနှစ်နှစ်အတွင်းစစ်ကောင်စီရဲ့အဓိကပြစ်မှတ်ထားချိန်မုံခံရတဲ့ဒေသတွေထဲမှာမြန်မာနိုင်ငံအလဲပိုင်းစကိုင်းနဲ့မကွေးတိုင်းတွေပါဝင်နေပါတယ်။ကြေးရွာတွေရာနဲ့ချီမိရှုဖြစ်စည်းခံခဲ့ကြပြီးထောင်နဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်။နားတော်တာဆင်နိုင်ပါခင်ဗျာ
။ပြောပြရတယ်လားခဲစား
တယ်ဆောက်ဦးကိစ္စလေးပေါ့နော်ပြန်ဆောက်မယ်ဆောက်မယ်ပဲဆိုရင်လည်းဒီချိုခံရမလားဆိုရယ်ဆိုရင်ချင်းနဲ့တိုးတဲ့တောင်ထဲမှာပဲဆင်းပြီးလို့တဲလေးထိုးပြီးတော့လက်ရှိချင်းပြီးတော့နေနေကြရတယ
်ဒါကတော့မကွေးတိုင်းဒေသကြီးလက်ပန်းနဲ့ပစုတ်ရွာသားတွေရဲ့စိတ်မကောင်းစရာဖြစ်အမှန်အဖြစ်ပြက်တွေပါစစ်သားတွေဟာနေအိမ်တွေကိုမိရှုဖျက်ဆီးသွားလို့သူတို့မှနေစရာအိမ်ဆိုတာမရှိတော့တဲ့အပြင်တိုးထဲမှာကြောက်ကြောက်လန့်လန့်နဲ့နေထိုင်နေကြရပါတယ်ဒီလိုအဖြစ်ပြက်တွေဟာတနိုင်ငံလုံးမှာဖြစ်နေတာမှန်ပေမဲ့စကိုင်းနဲ့မကွေးတိုင်းကအစ်ပေးရှောင်တွေကတော့အကူအညီမရသလောက်နှဲပါနေတဲ့ကြားမှာပဲရှင်သန်နေထိုင်ကြရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါဗျ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။အဆက်မပြတ်ကြာလာတဲ့ကြီးစံပုံစံတွေကြမှာအမျိုးသားတွေကတက်ကြီးရွယ်ဦးတွေကိုထန်းစင်နဲ့ထန်းကလေးတွေကိုကြောဖို့ကပြေးလွှတ်ကြရတဲ့မြင်ကွင်းဟာကဘာပြက်နေသလားထင်ရပါတယ်။ဒါကမကွေးတိုင်းဒေသကြီးလက်ပန်းနဲ့ပစုတ်ရွာတိုက်ခိုက်ခံရတဲ့နေကမြင်ကွင်းကိုကိုဘူအောင်ကမြင်သာအောင်ပုံဖော်ပြောပြခဲ့တာပါ။ဒေသခံတွေပြောပြချက်အရတော့စစ်သားတွေကနိုဝင်ဘာ15ရက်နေ့တုန်းကလူနေအိမ်ရှိတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ပြီးအိမ်200နီးပါးကိုမီးရှို့ခဲ့ပါတယ်။ဝန်းနေဖို့ကောင်းတာကစစ်အာဏာသိမ်းပြီးကတည်းကစစ်ကောင်စီဟာဒီလိုမြေလံတိုက်ခိုက်တဲ့ဗျူဟာတွေကိုမြန်မာနိုင်ငံအနှံပြားမှာအမြဲလိုလိုသုံးနေခဲ့ပြီးအထူးသဖြင့်အညာဒေသကိုပို့ပြီးတိုက်ခိုက်ခံနေရတာပါဒါပေမဲ့ဖုန်းနဲ့အင်တာနက်အမြဲလိုလိုဖြတ်ခန့်နေရတဲ့မကွေးနယ်စခိုင်းမှာဘာတွေဖြစ်နေလဲဒေသခံတွေဘယ်လောက်ထိခိုက်နေပြီလဲဆိုတာအသေးစိတ်သိရဖို့ကခက်ခဲပါတယ်လက်ပန်းနဲ့ပစုတ်ရွာတိုက်ခိုက်မှုမှာလူ1500ဝန်းကျင်နေရဲဆုံးခွာခဲ့ရပါတယ်ဒေသခံအများစုကတော့အနီးအနားကတောတွေထဲကိုနေနေကြပါတယ်ဒေသခံတွေတဲကဘယ်သူမှအိမ်မပြန်ရေးကြသေးဘူးလို့စစ်ရှောင်နေရသူတွေကိုကူညီပေးနေတဲ့ကိုဘူအောင်ကပြောပါတယ
်ဒါဒီလူပုံမှန်မျိုးနေလုံးလာမယ်ဆိုတော့ကျွန်တော်တို့ညှော်လင်းထားပြီးသားပါခဲ့အဲ့ဒီတို့လည်းကျွန်တော်တို့ကတော့ရှစ်ဆစ်ပြီးကကြမှာအကောင်းဆုံးဖြတ်တန်းနိုင်ဖို့ပြီးတော့ဒီမှာတော့ပြည်သူတွေကတော့ခုဆိုလို့ရှိရင်ကျွန်တော်တို့ပညာရေးကျမ်းမာရေးအစားလို့ခက်ခက်ခဲနဲ့ဖြတ်တန်းနေရတယ
်ပဋိပက္ခရဲရောက်ခဲ့ရတဲ့လက်ပန်းနဲ့ပစုတ်ကြီးရွာဟာအရင်ကအေဂျင့်နဲ့ကြေးလက်ကရွာကြီးဖြစ်ခဲ့ပါဗျ။ရွာကိုမီးရှို့ရတဲ့အကြောင်းကလည်းစောမြုံနယ်ထဲမှာတပ်စခန်းချနေတဲ့စစ်တပ်ကအသက်16နှစ်အောက်စစ်သား၄ယောက်ဟာနိုဝင်ဘာလဇန်းပိုင်းမှာထွက်ပြေးလာရတာကစပါဗျ။ရွာတွေထဲကသူတို့ခိုးလာတဲ့ရွှေရုံငွေစားအချို့ကိုရောင်းချစင်မှာရွှေအတုတွေဖြစ်နေပြီးပစုတ် PDF တွေနဲ့တွေ့ကဖမ်းဆီးခံလိုက်ရပါဗျ။နိုဝင်ဘာလ၈ရက်မှာစစ်တပ်ကစစ်ကြောင်းထိုးချိန် PDF တွေရဲ့တနက်ရှိလက်ကိုသိမ်းဆီးခံခဲ့ရပြီးအဲ့ဒီတနက်တွင်နဲ့မိသားတဲ့စစ်သား၄ဦးကိုလဲလင့်မယ်လို့ PDF တွေဘက်ကကန့်လန့်မှုကိုစစ်တပ်ကလက်မခံဘူးလို့ဒေသခံတွေကဆိုပါတယ်။ဖမ်းမိထားတဲ့စစ်သား၄ဦးကိုပြန်လွှတ်ပေးဖို့နဲ့ပြန်မလွှတ်ရင်ရွာကိုမီးရှို့မယ်လို့စစ်တပ်ဘက်ကပြောဆိုပြီးနောက် အခုလိုရွာကိုမိရှုခံရတာဖြစ်တယ်လို့သိရပါတယ်မတ်တင်လာကပစုတ်ရွာမှာနေလာတာနှစ်30ရှိပါပြီမတ်တင်လာတို့လင်မယားနှစ်ယောက်ကတိတ်မကြသေးခင်နှစ်3ကမှဘိုးဘွားပိုင်အိမ်ကိုကွန်ကရစ်အောက်ခံသွမိုးနဲ့အခိုင်အမာပြုပြင်ထားတာပါနိုဝင်ဘာလ15ရက်နေ့ရွာကိုပထမဆုံးလက်နက်ကြီးကျလာပြီဖယိုဖယဲထွက်မပြေးရခင်အထီတော့အဲ့ဒီအိမ်မှာသူတို့သားသမီးနှစ်ယောက်နဲ့အတူအေးအေးချမ်းချမ်းနေခဲ့ပါတယ်ထွက်ပြေးစဉ်မှာသူမရဲ့ခင်မုံသားသမီးတွေနဲ့တခွဲတပြားဖြစ်ခဲ့ပြီးတင်းရှောင်နေတဲ့နေရာရောက်မှသာပြန်ဆောင်ခဲ့ကြပါတယ်သူမရဲ့ပြာကျနေတဲ့အိမ်လေးရှိမှာမတင်လာကတို့အတန်နဲ့စကားပြောဖြစ်ခဲ့ပါတယ
်ဒီမှာတော့အိမ်ရောမြင်လိုက်ပြီးဆိုကြတဲ့ဒီလိုဗာပစ္စည်းမှလည်းမြူခင်မှုဗာပစ္စည်းမှလည်းမရဘူးဆိုတော့ဒီမှာတော့ဘလို့ခံစားရလဲဆိုတော့ဆရာရဲ့ပြောမပြနဲ့လောက်အောင်ခံစားရ
မြန်မာနိုင်ငံဟာဂျနီဗာကွန်ဗင်းရှင်းမှာလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်။၄ချိန်မြောက်ဂျနီဗာကွန်ဗင်းရှင်း၄ရဲ့ပုံမှန်33မှာအရသားတွေဟာအကာအကွယ်ပေးရမယ့်သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီပုံမှန်ထဲမှာဂျနီဗာကွန်ဗင်းရှင်းအရအကာအကွယ်ပေးထားခံရသူတွေကို၎င်းတို့ကျူးလွန်ခြင်းမရှိတဲ့ပြစ်မှုတွေအတွက်နဲ့စုပေါင်းပြစ်ဒဏ်တွေကိုခံယူရန်ချင်းချောက်ခြင်းအကြမ်းဖက်ခြင်းများကိုလည်းလုံဆောင်လို့မရပါဘူး။လူရဲ့ချင်းကိုလည်းတားမြစ်ထားပြီး၎င်းရဲ့ပိုင်ဆိုင်မှုတွေကိုလည်းလက်တုံ့ပြန်ယူဆောင်ခြင်းလဲလုပ်ခွင့်မရှိပါဘူးလို့ပါရှိပါတယ်။ဒီကွန်ဗင်းရှင်းမှာသဘောတူထားတာတွေဟာ2021ခုနှစ်ဖေဖော်ဝါရီတရက်နေ့အာနာသိန်းကလေးကအချင်းချင်းချိုးဖောက်ခံခဲ့ရပြီပဲဖြစ်ပါတယ်။2022ခုနှစ်ဒီဇင်ဘာ30ရက်နေ့အထိစစ်ကောင်စီနဲ့လက်အောက်ခံအဖွဲ့အစည်းတွေရဲ့မိရှုဖြစ်စည်းမှုကြောင့်အရသာပြည်သူနေအိမ်ပေါင်း 48,463 လုံးပျက်စီးခဲ့ရတယ်လို့Data for မြန်မာရဲ့ထုတ်ပြန်ချက်အရသိရပါတယ်။မကွေးတိုင်းတစ်ခုတည်းမှာတင်အဲ့ဒီကာလတူအချိန်အတွင်းမှာနေအိမ်8585လုံးဖြစ်စည်းခံခဲ့ရပြီးတိုက်ပွဲတွေကလည်းမကွေးက25မျိုးနယ်လောက်မှာဖြစ်နေသေးပါ။ကပ္ပကူလာသမဂ္ဂကတော့ဒီဇင်ဘာလအစောပိုင်းအထိအဲ့ဒီဒေသကလူပေါင်း 33,800 ကျော်နေရဲစွန့်ခွာတင်းရှောင်နေရတယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီတင်းရှောင်နေရသူတွေက1500လောက်ဟာလက်ပန်းနဲ့ပစုတ်ရွာသားတွေဖြစ်ပါတယ်။စစ်ရှောင်တချို့ကနွားလဲတွေပေါ်မှာတချို့ကမူးကသာဒါမှမဟုတ်တစ်ကိုင်းတွေနဲ့ဖြစ်တယ်လို့ဆောက်ထားတဲ့နေရာတွေယာယီတဲတွေမှာနေနေကြရတာပါအခုအငင်းအနှဲငယ်နဲ့အဲ့ဒီလိုမျိုးတောထဲမှာနေထိုင်ရတာနှစ်လားလောက်ကြာနေပြီဖြစ်ပါတယ်သူတို့တွေအတွက်ဆန်စီအဝတ်အထည်နဲ့အစည်းအဝါတွေလိုအပ်နေတယ်လို့ကိုဘူအောင်ကပြောပါတယ်လူအနည်းစုပဲဆောင်ယူလာနိုင်လို့အသက်ကြီးပိုင်းတချို့ဟာယာသည်ဥတုအေးတဲ့ကြောင့်ဖြားနာနေကြပါတယ်ကိုနေသူကစစ်ရှောင်တွေရဲ့ကျမ်းမာရေးလိုအပ်ချက်ကိုတက်နိုင်တဲ့လောက်စူးစမ်းကူတာပေးနေတဲ့ဆရာဝန်တဦးဖြစ်ပါတယ်။ကျင်းအိမ်သားကသာသုံးနေရတာမို့တကူရည်တန်ရှင်းရင်းနဲ့ပတ်သက်တဲ့ကျမ်းမာရေးပြဿနာတွေရှိတယ်လို့သူကပြောပါတယ်။ဒါအပြင်စစ်ရှောင်တွေမှာစီးကျိုး၊သွေးတိုးနဲ့နှလုံးယောဂါလိုနာတာရှည်ယောဂါတွေခံစားနေရသူတွေရှိပြီးအဲ့ဒီအတွက်ဆေးရဖို့ခက်ခဲနေတယ်လို့ဆိုပါတယ်။
ဟိုတကွဲတပြားတွေဖြစ်ကုန်တယ်အဲဒီမှာနောက်ဆက်တွဲအနေနဲ့ကျွန်တော်တို့ကလေးတွေပညာသင်ကြားနိုင်မှုခင်ခဲပြီးဖြစ်လာတယ်။ဟိုစေဝါဆောင်ရှောက်မှုပေးဖို့အတွက်ပြန်ကျင်းနေတဲ့အတွက်ကျွန်တော်တို့မှာကျန်းမာရေးဝန်ထမ်းလုံးလုံးမရှိတဲ့အတွက်အားလုံးကိုလွှမ်းခြုံအောင်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအဲဒီအနေထားရှိတယ်။ပြီးတော့ကျွန်တော်တို့ဒီအဆောက်အဦကိစ္စတွေပေါ့နော်။ပြန်ဆောက်မယ်ဆောက်နေမယ်ဆိုရင်လည်းတိကျခံရမလားဆိုရယ်စိုးရင်ချင်းနဲ့တိုးတဲ့တောင်ထဲမှာပဲဆင်ပြီးလို့တဲလေးထိုးပြီးတော့လက်ရှိအချိန်ထိတော့နေနေကြရတယ
်။စစ်ရှောင်တွေအတွက်အထောက်ပံ့တွေကိုလည်းဘယ်သူမှလာယူလို့မရအောင်စစ်သားတွေကတားဆီးတာရှိတယ်လို့မကွေးမြတ်တာတော်ဝင်အတန်အတိတ်စစ်ရှောင်ကူညီရေးအဖွဲ့ဥက္ကဋ္ဌဦးအေးနောင်ကပြောပါတယ
်။ပေါ့မြူနယ်ကြတော့ကျွန်တော်တို့ပွားရောက်ကူညီဖို့ဆိုတာလေးတွေကတော်တော်လေးအခက်အခဲရှိတယ်။လမ်းကြောတွေမှာသူတို့ကစစ်ကောင်စီရနေမှာဂိတ်တွေချအစအစအရာရာကိုကျွန်တော်တို့လူသူတွေရဲ့အသုံးအဖော်တွေပါဟိုအဟန့်အတားတွေအတားအဆီးတွေဖြစ်နေတဲ့အတွက်ဂိတ်တွေချထားလို့ကျွန်တော်တို့မှာပွားရောက်ပြီးကမှကူညီပံ့ပိုးဖို့ကတော်တော်လေးအခက်အခဲရှိခဲ့ပါတယ်။အဲပေါ့မြုံနယ်မှာဖြစ်တယ်လို့ပဲဟိုကမြိုင်ဘက်မှာလည်းအခုလိုပဲတော်တော်လေးဖြစ်ပါတယ်။ဒါပြီးရင်ကျွန်တော်တို့ဟိုကစစ်တုပ်ပြာဘက်တွေအဲအဲ့ဘက်တွေမှာလည်းဖြစ်တယ်ဆရာကြီး။အဲမကွေးတိုင်းနယ်မှာတော့သွားရောက်ပြီးကမှဆန်းစီစာတိုင်းရင်သွားရောက်လူတောင်မှမလောက်ဘူးတဲ့အတွက်သူတို့ဟာသူတို့အလိုလျောက်ဝယ်ယူစားသုံးနိုင်ရန်အတွက်ကိုကျွန်တော်ဇေယျနေမှာငွေနဲ့ပဲကူညီပေးရတာများပါတယ်ဆရာ
။အင်တာနက်ဖြတ်တောက်တာဖုန်းလိုက်ပြတ်တောက်တာတွေလှုပ်လာမှာကိုလေဒေသခံတွေကစိုးရိမ်နေကြပါတယ်စစ်တပ်ရဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ဒေသရင်းကလျှက်စစ်တာဝါတိုင်းတချို့လက်နက်ကြီးထိမှန်ကရွာတွေလည်းလျှက်စစ်မှုပြတ်တောက်နေပြီးတရွာနဲ့တရွာသွားလာဖို့ခက်ခဲကုန်ပါတယ်ဆီအာနာသိမ်းပြီးနောက်ပိုင်းဒီဇင်ဘာလအစောပိုင်းအထိ မြန်မာနိုင်ငံပေါင်းလူပေါင်းတိတသမတသန်းဟာစစ်ရှောင်နေရတယ်လို့ကပ္ပကူလသမဂ္ဂကခန့်မှန်းထားပါတယ်စစ်ရှောင်နေရသူတွေအားလုံးဟာအခက်အခဲတွေကြားနေထိုင်နေရပြီးဘယ်အချိန်မှအဆင်ပြေလာမယ်ဆိုတာလည်းမသိရပါဘူးနေဆက်ဒေသတွေမှာတော့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုပိုလက်လန်းမိကြပေမဲ့မကွေးနယ်စကိုင်းမှာတော့အကူအညီရတယ်ဆိုုံတော့ပဲရှိနေတာပါမတင်လာနဲ့ဒူမမီတာစုလိုစစ်ရှောင်နေမှာတော့ပြစ်ဆုပ်ပံကလည်းမရေရာသလိုအနာကလည်းမတည်ကြတော့ပါဘူးတိုက်ပွဲတွေကြောင့်သူတို့အိမ်ကိုပြန်ရမှာကြောက်နေတယ်ဆိုပေမဲ့လည်းသူတို့မှပြန်စရာအိမ်ရဲလို့မရှိတော့ပါဘူ
းခုနယ်ချိန်ကကြာတော့ကျမတို့တို့ကစောက်ဝင်နေရအရင်ခေခဲ့ပါရဲ့ဆရာပြီးလို့ရှိရင်လည်းအိမ်နေပြန်ဖို့ဆိုလည်းဘလို့နည်းနဲ့မှမဖြစ်နိုင်သေးပါဘူးပြလို့ရှိရင်ကျွန်တော်တို့ဖေကစစ်ကြောင်းမီကခဏလမိနစ်ခါလားဆိုတာမသေးချောက်ဆရာရဲ့အဲ့ဒါမကြောက်အောင်ဟိုလေရွာရဲကကျန်တဲ့အီမီကဆိုလို့ရှိရင်တော့ရေးမှရှိဆောင်ရာကြီးစခန်းလေးကြီးပဲဆောက်ပြီးနေနေရပါသေးတယ်ဆရာရွာရဲကဘူးမှမပြန်ရဲကြသေးတဲ့အဆင်မှာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့တနင်္ဂနွေနေ့မနက်ဖြန်အတန်လွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကတရုတ်နဲ့ပြဿနာဖြေရှင်းရမှာ
မသိနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီဝါရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖြန်အတန်လွဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေတာပါအခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကတရုတ်နဲ့ပြဿနာဖြေရှင်းရမှာစီရေးဟာရွေးချယ်ရမယ့်နိလန်တစ်ခုမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကတော့ဂျပန်ဟာစီရေးကိုအဓိကထားတည်ဆောက်သွားမယ်လို့ပြောဆိုပါတယ်။ဖိလစ်ပိုင်သမ္မတမာကိုစ်ကတော့တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စတွေဖြစ်ရှင်းဆောင်ရွက်ဖို့တရုတ်နဲ့ဆွေးနွေးလိုတယ်လို့တောင်းဆိုလိုက်ပါတယ်။ဆားတဲ့အကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်လက်ပြီးတင်ပြသွားပါမယ်
။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကတရုတ်နဲ့ပြဿနာဖြေရှင်းရမှာစီရေးနီလန်းဟာရွေးချယ်စရာနီလန်းမဟုတ်ဘူးလို့ဇန်နဝါရီလ24ရက်နေ့ကပုတ်ဟန်မင်းကြီးဖရန်စစ်ထံကိုစာရေးသားရမှာပြောဆိုခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ရဲ့အကျုပ်အချာနဲ့ဒီမိုကရေစီကိုလေးစားမှုအပေါ်မူတည်ပြီးအပြုသဘောဆောင်ဆက်ဆံသွားမှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ပုပ်ယဟန်မင်းကြီးရဲ့ဗာတီကန်ကျောင်းတော်အစိုးရဟာဥရောပမှာထိုင်ဝမ်နဲ့တန်တမာရေးအရာဆက်ဆံဖို့နောက်ဆုံးကြံရှိနေတဲ့အစိုးရဖြစ်ပါတယ်။ဗာတီကန်ကျောင်းတော်အနေနဲ့တရုတ်နဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးပမ်းနေတဲ့အပေါ်ထိုင်ဝမ်ခေါင်းဆောင်တွေအနေနဲ့စိတ်မသက်မသာဖြစ်နေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့တရုတ်နှစ်သက်ကူအကျိုးမိန်ကွန်းမှာတော့တရုတ်ရဲ့ချင်းချောက်မှုရန်ကိုတည်ကြည်ခိုင်မာစွာကုကံကာကွယ်သွားမယ်လို့ထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ
်။大家好，今天是小年夜，我要向所有的国人同胞。
တရုတ်စစ်တပ်ကစစ်သင်္ဘောတွေတိုက်လေရင်တွေနဲ့မကြာခဏထိုင်ဝမ်ကိုချင်းချောက်နှောက်ယှက်ပါတယ်။ဒါနဲ့မကပါဘူး။ထိုင်ဝမ်ရေလက်ကြားနဲ့ထိုင်ဝမ်ကျွန်းပတ်ပတ်လည်မှာစစ်ရေးလေ့ကျင့်တာတွေလည်းလုပ်ခဲ့ပါတယ်။ဒါပေမဲ့ထိုင်ဝမ်အစုအအနေနဲ့ထိုင်ဝမ်ရေလက်ကြားနဲ့ဒေတာရင်းငင်းချင်းရင်းနဲ့တည်ငင်ရေးကိုအခိုင်အမာကာကွယ်ဆောင်ရှောက်သွားမှာပါ
။ဒါအပြင်ထိုင်ဝမ်စစ်တပ်ကိုလည်းကျေးဇူးတင်ကြောင်းကြီးကျူးပြောကြားခဲ့ပါတယ်။ထိုင်ဝမ်စစ်တပ်ဟာထိုင်ဝမ်ကိုကာကွယ်ဖို့တစ္ဆာရှိစွာအသင့်နေရာယူထားပါတယ်လို့လည်းထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ25ရက်နေ့ဗုဒ္ဓဟူးနေ့မှာပဲတရုတ်စစ်တပ်ကစစ်တင်းဘော3စင်းနဲ့တိုက်လေရင်တွေထိုင်ဝမ်ရေပိုင်နဲ့နဲ့လေပိုင်နဲ့ထဲကိုဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ Taiwan go deal by net name yellow deal got Jinja Tabi, Lu Ayin in Ato Melule, deal community Suyaga, the debate Tabare. Tabi Mele, deal the Marashi Jimchen Ha, Taiwan go see ya, when Yau Matila Pulu don't that daddy le Shibare. Akulo Tamabe, Japan when you do Fumio Gishi Dagado, Japan Sitago in Ape Dent Tisal Dwamelu, January Lan Nasato Yane, the Nela Nema. Japan の動画を描写してください。
まず優先されるべきは積極的な外交。
ジャパン人間は、ドゥリアガバセピーナオパン、ソワゾン、ロニョイサンや、アチンディアゴ、インサンニアバレ。テゲレトゥイマ、イチョウナゲイン、ピドゥリエ、デオインゴ、カグエナイマラスウラ、ミゴントウシア、ピラバレ。ダジャオ、カグエイタプエリゴ、インアトミンボ、ロニョイサンや、マハビューハアティゴ、チャマケバレ。
Leshi Jabama Tassentare, Nizai Kugan Kagoye Senedeha, the young name Yakuriaga, Lenadi, Simian Tassinirago, Kugan Kagoebo, Malone La Pulo, Jabanga, Yosu Tabare. Tigere, January La Sataoyani Dongaro, Jabanha, Tamazo, Jay, Jabandi Binet, Drink, Indiana, Trebi, Jetai Layen, the Pudre Jengabare. January La Nasatoyani, Jadabrini Maro, Yakuriago, Sanchibo.Satellite Judu Delomo, Jabanga Lutengabare. Tandaman Sassan Yia, Titi Yayo, Kishin Sang Yad Dilango, Uzape Losang Babame. Tavime Dilo Losangago, Jora Nakan Pibu, Kagoye Swangi Gole, Mietin Yaba Melu. Japan Winijoga, Tanila Nidonga Ludoma, Dotakebare. Chene Mabe, Dandio Pilebian Pine, Nimpa Mune Padabi, Nananga Asimian Tawin Shidu de Daya Swinibu.January la Naseliene Inganima, Philippine Tamara Marcos Juniaga, Diogo Tansu Lipare, Nananga Akulo Swinibo Kesago, Piget January la Tonyakani, Nayani T, Tamara Marcos and Inet, Diogo Toyasin, Tamara Shi Jimpin at the board to get Elo, Philippine TV net Mimian Gamma Josu Gabare, Down the open Labian Pine Kesan at Padabi, now tap people are at Pietana Teddy Adway.Nanangan Nanganjai Winji Ja Swini Pishimbo Tamara Markuska Townsura Pipare. Philippine Tamara Markus still dig up Janabi, Majadi Mi, January La Kuyaniga, Philippine two bine Lutamatare, Yangin Shu Chunani Hibainema, Napani, Philippine Napan Lidigo, Dio Ganji Zanta, Timoriga, Laya Mount of Kebare. Yangin Shu Chunha, Philippine.Palawan Jongani, Mainia Lauda Webi, Pio Ganjigani, Mainatanla Webare, Tabi met Dioga di Juni, Yibaneko, Tupainello, Jinya Tabare, Philippine Yibane Kisama, Pio Yabiosu Jago, Natansa Chalkuniga, Gula Tamagaga Lemakambe, Philippine Biosu Jago, Lakangebare, Tabi met di Sumcha Jago, Dioga Lemakambabu, Down Dio Binlebian Twin, Goze Yaga Nolago, Dioga, Tupain Piet Jujo Niraba.ダジャン、クロ、ニンパムリピテチェマ、フィラバインタマラ、マークス、ジュニアガ、ティオネ、ナンガンジャイ、ウンジルウ、セミンタウン、シドリ、ダイアイ、スウィニブ、ダンスウライダー、ピテチャン、ディデバー、アシャン、ナンガンジャイ、セマ、テンビアライアバレ。ダガラ、アシャン、ナンガンジャイ、セング、チシュナトダ、センゲアラ、ピバレ、アクセラビロ、レア、シバ、デレミア、セング、テンビア、バウメ、ディデバー、マロ、ニャマナンガネ、ディオゴンドエイランジャーマー、ディオガー、コヴィカダチェディピショーピロー、ネザケディピアンプンビー、ソビメ、ルーレアウェン、トゥエルロメヤディドロー、コンガチディレピアダンウェイメヤシディバブー、エリナウトバードウェン、レアトゥエルゴーディナネ、ゼー、バリピトアケバデレ、レアシバディディミアゴスティビファマータイムメディアガティセビタバレ。
レアシバトレミア、シシガネ、ジョーズバレ。レアサイプリチトミア、シュネチャミジャバシシン。ディデバエドレ、レアシバトレミア、ココモニドゥ、ジャマナラウリアノガ、ディセプトバミシン。
ディアバインドレミア、ジャマナガン、レアサイプリネ、シワイガナマ、テイダンヤウデ、トレニデマロ、ディナンポジマ、カイマレ、シゴイ、ヤシナイモデ、コモニディネ、ジョーズサイプリセネディ、ポサモ、タンドリガ、ドゥランジャバレ。シドディナニゴ、サイビオエコミニディ、ロングシュニネ、ブバンロガイミ、ジョドゥレア、サイビオエ、コントラファミスネネ、ブバンサイビオロレロ、タンドゥリガピョバレ、 ကုမ္ပဏီတွေနဲ့ချိတ်ဆက်နိုင်မှုအဆက်အသွယ်မရှိတာပါဝင်စီထုတ်လုပ်နိုင်မှုအထိအရင်းအမြစ်ကြီးထပ်မထည့်နိုင်တဲ့အတွက်ကုန်ကျန်းနေတဲ့တာရောင်းချနေရတယ်လို့မကွေးတိုင်းဒေသကြီးတွင်ကနေကြာသင်းတဲ့စိုက်ပျိုးသူဦးမျိုးမင်းသိန်းကပြောပါရယ်စီတွက်သင်းတဲ့ဖြစ်တဲ့နေကြာပဲနှံစားတဲ့စီတွက်သင်းတဲ့စိုက်ပျိုးတောင်သူတွေအနေနဲ့သင်းတဲ့ပေါ်ချိန်မှာခိုင်မာတဲ့ဈေးကွက်ရရှိရတ
ပြည်ပြည်တော်တကုံးမြို့နယ်ကနေချာတိနယ်စီးပွားပြည့်ဆိုင်ပြိုးသူဦးမောင်ထိုင်ကဆိုပါတယ်တောင်သူနယ်ကုမ္ပဏီတွေစာချုပ်စနစ်ကွန်ထရက်ဖမ်းပြီးပူးပေါင်းဆိုင်ပြိုးရေးကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့9နှစ်ခန့်ကမှတွင်တွင်ကျကျလှုပ်ဆောင်နေတာပါ ကိုရိုင်းဒေသကြီးပြည်ခရိုင်တွေကမပဲဆိုင်ခင်းတွေမှာရင်ဖြူပိုးတွေကြာရောက်နေတဲ့အတွက်ဆိုင်ခင်းတစ်ခုလုံးအဝါရောင်အဖြစ်အယောင်ပြောင်းပြီးပျက်စီးမှုတွေဖြစ်ပေါ်နေတယ်လို့ဒေသခံတောင်သူတွေကဆိုပါတယ်မပဲဆိုင်ခင်းတွေမှာပိုးကြနေပေမဲ့ပိုးသက်စေစေးနှုန်းကမြန်မာနေတဲ့အတွက်ဆေးဖြတ်မှုမတက်နိုင်တဲ့အခြေအနေတွေနဲ့ရေဆိုင်နေရတယ်လို့ပြည်ခရိုင်မြို့နယ်တွေကမပဲဆိုင်တောင်သူဦးစော Mopo, Pau Mopo ne, Jimpu Mopo, Pianen Niaba. Pikaya Dima, Boja Yamuga, a sovazo chini pitaja, dinema, Mape a trono, Joja Nainelo, down to Riga, sovare. Mapesa Kinui, Boja Yalo, a pinbow no nedlo, a titi no nebime, pen no petri, lo aga no narigaro, Mapet egago, a nezo. Jet the thing no cat gonjani me, my bed the egago, say beauty in it, jet nothing shit down with you, gonjati, she yellow, be muniga, my bedside dodo, uwe kanga, pure body. Leshi, pika and drama, a sauce I bucated, my bedside in the chuaro, say yet they navy, chiku a bad dream, be muniz, you go ma, my bed the dingo, not down lay on jet, bowsy, she nevari.
The young man is a great way, Pianpoime, Gondo Muga, to do jaja, don't let to the lamu, she de babu.
ပြောင်းနိုင်ငံဘက်ကပြန်ဖွင့်ပေးလိုက်ပေမဲ့လူဝင်ထွက်မရသလိုကုန်ကားကြီးတွေလည်းဝင်ထွက်ခွင့်မရသေးဘူးလို့နေဆက်ကုန်တွေတွေကပြောပါတယ်။ဒါကြောင့်ကုန်သွယ်ရေးအခြေအနေကထူးထူးခြားခြားပြောင်းလဲမှုမျိုးမရှိသေးဘူးလို့လုံခြုံရေးရအမြင်မဖော်လို့ရဲမူဆက်ကုန်စည်တိုင်းတာဝန်ရှိသူတို့ကပြောပါတယ်။ဒီလိုမျိုးလည်းဒီလိုမျိုးလည်းကားကြီးတက်ခွင့်လို့ရတယ်။လူဝင်တွေကလည်းလာတယ်။တောင်းဆိုအထက
ဒီနေ့ကတော့မင်းတို့တို့ရတယ်နော်တရုတ်မြန်မာနေဆက်ကုန်သွယ်ရေးဂိတ်တွေကမန်ဝိုင်းဂိတ်နဲ့စင်ပြူဂိတ်နှစ်ခုမှာခွင့်ပြုကုန်ပစ္စည်းတွေကို6ဘင်းကနဲ့ဖြတ်တန်းဝင်ရပြီမဲ့7ဘင်းက15ဘင်းကတွေကိုတော့ဖြတ်တန်းဝင်မပြုသေးပါဘူးကျန်စမ်းကြောဂိတ်ကတော့အခုလဇန်နဝါရီလ15ရက်နေ့ကစလို့အစားတို့ရေမောင်းရှန်တိန်စနစ်ကိုဖြတ်သိမ်းပေးလိုက်တယ်လို့ကုန်ကားကြီးတွေကလည်းဝင်ထွက်
ကျွန်တော်ဒီလိုတူလို့တော့အားလုံးအကောက်ခံခဲ့ပြီးတော့ပြေးထားတယ်။ဘာလို့လဲပြေးတယ်။ဘာလို့လဲဆိုအရင်ကလုပ်တဲ့လူကသူ့ဓာတ်ရည်ကိုဆိုင်ရတာရဲ့အတွက်ဘယ်တော့မှတော့မဖြစ်ဘူး။ဒီကဘာပြောမှာပေါ့။လူဝိုင်းကြီးကခိုင်းတယ်လို့ဆိုတော့ဒါပါတော့တော့ပြောလို့ဒီလိုရှိနေတာလေ။ဆက်တော့နောက်ကဒီတော့ဘာလိုက်ပါလဲ။ကိုယ်ကလည်းကြာလို့ရတယ်နော်။
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးခိတ်တွေကို2022ခုနှစ်ဒီဇင်ဘာလ9ရက်နေ့ကပြန်လည်ဖွင့်လှစ်ပေးလိုက်တာဖြစ်ပါတယ်
။အခုဆက်ပြီးဇန်နဝါရီလ18ရက်နေ့ကနေ25ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနေအမြင့်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြချင်ပါတယ်။မက်ပယ်ကတော့ဒီတစ်ပတ်မှာဈေးပြောင်းမြင့်တက်လာခဲ့ပါတယ်။အိန္ဒိယနိုင်ငံကပြည်ပကနေမက်ပယ်တန်ချိန်4သိန်းခန့်ကိုပေါက်ဈေးအတိုင်းဝယ်ယူမယ်လို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးနောက်ပိုင်းဈေးတွေမြင့်တက်လာတာဖြစ်တယ်လို့ပဲအစ်စ်တွေဈေးကွက်ထဲဇက်တိုက်အဝေရှိနေပြီးအဝေတက်နေတာလည်းဖြစ်ပါတယ်။မက်ပယ်ကတော့နေ့စဉ်နဲ့အများငွေလဲလှယ်နှုန်းဈေးနဲ့အိန္ဒိယအဝေပေါ်မူတည်ပြီးဈေးအတက်အကျပြောင်းလဲနေတာဖြစ်လို့ရေရှည်ဈေးကွက်ကတော့ခံမှန်းရခတ်တယ်လို့ပဲကုန်တဲ့အများစုကဆိုပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမက်ပဲ FHRC ကတတန်ကို16သိန်း900ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှိလိုက်ရင်တတန်ကို3000ကျော်ဈေးမြင့်တက်လာခဲ့ပါတယ်။မက်ပဲ FHRC ကတော့တတန်ကို19သိန်း2000ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှိလိုက်ရင်တော့တတန်ကို2000ခွဲကျော်ဈေးမြင့်တက်လာပါတယ်။မက်ပဲရောကတော့တပိတ်သားကို2800ကနေ2820ပေါက်ဈေးရှိနေပြီးတပိတ်သားကို60ကျပ်ဈေးမြင့်တက်လာပါတယ်။
ကျတော်မျိုးရှန်ကတော့ဈေးတွေစတိုင်မြင့်တက်နေပါတယ်အဝင်ကလည်းရန်ကုန်ဈေးကွက်ကိုပိဋ္ဌာကျင်း1200ဘာသာအဝင်ရှိနေတယ်လို့သိရပါတယ်ကျတော်မျိုးကျူကောက်ကတော့တရုတ်ဘက်ကနေအဝင်ရှိနေတဲ့လက်ရှိမှာအမြင့်ဈေးနဲ့ဈေးညှိနေပါတယ်ပြည်တွင်းဝယ်ယူမှုကတော့တွက်နေတယ်လို့သိရပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာကျတော်မျိုးအောင်မန်းကတပိဋ္ဌာကို960ကျပ်ပေါင်ဈေးရှိပြီးတပိဋ္ဌာကို400ကျ ါင်းစည်းရှိနေပါတယ
်။ဈေးကွက်ထဲကိုစားအသစ်တွေဝင်ရောက်နေတာကြောင့်ဈေးတွေစတိုက်ကျစေနေပါတယ်။အယောင်းဝယ်ကတော့ငါးတိုင်တွေကအဝယ်များတာကြောင့်တွက်နေတယ်လို့သိရပါတယ်။ပြီးခဲ့တဲ့နှစ်တွင်ရာသီဥတုကြောင့်စားအထွက်နှုန်းလျော့နေခဲ့ပြီးဈေးတွေမြင့်တက်လာခဲ့ပေမဲ့ယခုနှစ်ကတော့ပုံမှန်ပြန်လည်ပတ်နေပြီဖြစ်လို့စားစည်းနှုန်းကဆက်ပြီးကျစေနိုင်အောင်မယ်လို့စားထုတ်လုပ်သူတွေကဆိုပါတယ်။မော်လမြိုင်ဈေးကွက်မှာစားချက်တပိတ်သားကို188ကျပ်ကနေ185ကျပ်အပေါင်းစည်းရှိနေပြီးတပိတ်သားကို25ကျပ်စီကျဆင်းသွားပါတယ်။အခုပြောပြသွားတဲ့ကောက်ပဲတိနေစင်းလုံးတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနေပါတယ်ရှင
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကဥရုယာတီဆိုင်ရာသိပ္ပံပညာရှင်တူရဲ့အဆိုအရ2022ခုနှစ်ထက်စာရင်ဒီနှစ်ထဲမှာအပူချိန်ပိုမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်။ဒီချိန်ထဲမှာပဲဇန်နဝါရီလအတွင်းဥရောပတိုက်တဲကနှင်းချောစီးစခန်းတွေမှာနှင်းတုတွေကင်းမဲ့နေချိန်မှာတော့အမေရိကန်နိုင်ငံကကယ်လီဖိုးနီးယားပြည်နယ်မှာနှင်းတွေဒုနယ်တွေကျဆင်းခဲ့ပါတယ်။ဒီလိုပုံမှန်မဟုတ်တဲ့ရာသီဥတုဖျောက်ပြန်မှုတွေကြောင့်ပျက်စီးဆုံးရှုံးမှုတွေတစ်နှစ်တည်းတစ်နှစ်ပိုများလာပြီးသဘာဝဘေးအန္တရာယ်ကြုံရမဲ့သူတွေလည်းပိုများလာနိုင်ပါတယ်။ရာသီဥတုနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလည်အောင်တင်ပြထားပါတယ
်။2022ခုနှစ်ဟာတနှစ်ထက်တနှစ်ပိုးပြီးတော့ပူလာတဲ့6နှစ်မြောက်အပူဆုံးနှစ်တစ်ခုဖြစ်တယ်လို့အမေရိကန်သမုဒ္ဒရာနယ်လေထုဆိုင်ရာဌာန NOAA ကပြောပါတယ်။ဒါရောင်2022ခုနှစ်အတွင်းပစိဖိတ်သမုဒ္ဒရာထဲမှာလာနီညာအိအိလိုင်းကြီးဖြတ်သွားတဲ့အတွက်ကမ္ဘာသမအပူချိန်အနေငယ်လျော့သွားခဲ့တာပါ။အယ်နီညိုလို့ခေါ်တဲ့ပစိဖိတ်သမုဒ္ဒရာထဲကအပူလိုင်းကတော့ဒီဇင်ဘာလထဲမှာပေါ်လာတတ်ပါတယ်။NASA အကဒါလီလာရေးဌာနညွှန်ကြားရေးမှူး Gavin Smith ကအခုလိုသုံးသပ်ပြပါတယ
်။ If we get the beginnings of an El Niño
2023နှစ်ကုန်မှာ El Niño အပူလိုင်းတွေစတင်ပေါ်ပေါက်လာမယ်ဆိုရင်တော့လာမယ့်နှစ်2024ခုနှစ်မှာအတော့ကိုပူပြင်းတဲ့စံချိန်တင်နှစ်တစ်နှစ်ဖြစ်လာမယ်သဘောဖြစ်ပါတယ်။ဒါပေမဲ့လည်းစောင့်ကြည့်ရအောင်ပါပါ။နှစ်စဉ်နှစ်တိုင်းကျွန်တော်ကြိုတင်ခံမှန်းချက်တွေကမှန်လေးရှိပါတယ်။ဒါကြောင့်မနေ့ကထက်ဆိုင်ရင်2023ကပူပြီးပူနွေးလိမ့်မယ်ဆိုတာသိကြပါတယ်
။ protein မိုးလေဝသပညာရှင်တွေကလည်း2023ခုနှစ်မှာတက်လာမယ့်အပူချိန်ဟာ1850နဲ့1900ပြည့်လုံနှစ်တွေကအပူချိန်နဲ့တိတရမ38ဒီဂရီကနေတိတရမ32ဒီဂရီကြားရှိလိမ့်မယ်လို့ခန့်မှန်းပါတယ်။
So we're warming at about 0.2 degrees.
ဆယ်စုနှစ်တခုတိုင်းတက်လာတဲ့အပူချိန်32ဒီဂရီထက်နည်းနည်းပိုပါတယ်။နောက်ပြီးအဲ့ဒီထဲမှာ El Niño နဲ့ La Niña အပူလိုင်းအေးလိုင်းတွေရဲ့တက်ရောက်မှုက4ပုံ3ပုံလောက်ရှိပါတယ်။ဒါကြောင့်လာနီညာရဲ့တက်ရောက်မှုကိုဖယ်လိုက်ရင်သုံးပုံတပုံလောက်ကိုပဲတွက်ချက်ကြည့်ရပါလိမ့်မယ်။ဒီနှစ်မှာလာနီညာအေးလိုင်းကြီးတိုက်သွားတာတော့2016ခုနှစ်တုန်းကအယ်နီညိုအပူလိုင်းကြီးဖြစ်သွားတဲ့နှစ်တုန်းကလောက်အပူချိန်ရှိနေပါသေးတယ်
။2023ခုနှစ်ကတည်းကမနစ်2022မှာအပူချိန်တိုးလာတဲ့ဆိုပေမဲ့2015ခုနှစ်နောက်ပိုင်းရှင်းနေတာကလာဟာကမ္ဘာသဝန်အပူဆုံးနှစ်တွေဖြစ်တဲ့ဆိုတာပိုးပြီးတော့သတိပြုရမယ့်ကိစ္စဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။19ရာစုပြည့်လွန်နှစ်တွေကထက်2022ခုနှစ်မှာတက်လာတဲ့အပူချိန်က 1.1 ဒီဂရီရှိနေပါတယ်။ Smith ရဲ့လုပ်ငန်းတာဝန်တွေကတော့နိုင်ငံတကာကဥတုရာသီဆိုင်ရာအပူချိန်ကိုစောင့်ကြည့်လေ့လာပြီးတော့နှစ်စဉ်စီရင်ပြုဆိုရတာပါ
။ Weather station records from countries all around the world
နိုင်ငံပေါင်းစုံကရာသီဥတုအပူချိန်ပင်လယ်ကူးသင်္ဘောကြီးတွေတွာလာမှုသမုဒ္ဒရာဆိုင်ရာစူးစမ်းလေ့လာနေတဲ့အားကိုလုပ်ငန်းအစီအစဉ်တွေကအချက်လက်တွေဆက်သဖြင့်ဒေတာအားလုံးကိုစုဆောင်းပါတယ်။နေရာအပြောင်းလဲပစ္စည်းကရိယာနဲ့လုပ်ပုံကံမှုပြောင်းတဲ့အခါတွေ့ရတဲ့ဥဒုယာတိနဲ့မဆိုင်တဲ့အချက်လက်တွေကိုပါဖယ်ထုတ်လိုက်ပါတယ်။အရိကရလာတဲ့အချက်လက်အားလုံးပေါ်အခြေခံပြီးခန့်မှန်းတွက်ချက်တာဖြစ်ပါတယ်။အရိလိုလုပ်ကြိုင်တဲ့အခါ19ရာစုနှောင်းပိုင်းကမှတ်တမ်းတွေပါရလာတာဖြစ်ပါတယ်
။ကဘာတဝံဥဒုယာတိဘေးဒဏ်ကြီးတွေကြုံရတဲ့အချိန်တွေနဲ့အဲ့ဒီဒေတာအချက်လက်တွေတိုက်ရိုက်ဆင်နွှဲနေတာကိုလည်းတွေ့ရပါတယ်။လာနီညာအေးလိုင်းကြီးပေါ်လာတာကလည်း3နှစ်ဆက်တိုက်ရှိပါပြီ။လာနီညာအေးလိုင်းကြောင့်ကမ္ဘာအပူချိန်က 3.36 ဒီဂရီလောက်ကျသွားခဲ့တဲ့2022ခုနှစ်ဟာအေးလိုင်းဖြတ်သွားခဲ့တဲ့နှစ်တွေထဲမှာတော့စံချိန်တင်အပူဆုံးနှစ်ဖြစ်တယ်လို့လည်း Smith ကပြောပါတယ
်။ We're talking mainly about the global mean but nobody lives in the global mean you know so
ဥရောပတိုက်ကအပူလိုင်းနဲ့တောင်မီးကြီးတွေဗြိတိန်နိုင်ငံရဲ့အပူဆုံးနှစ်ပါကစ္စတန်ကရေဘေးနဲ့ Pacific and Namia Banga Abu Line Way, Satan, the Pitia Alunga, Dedanara Abu Jane and Sassani Vare.
Abu Chain Dola Nari, Shame Milame, Lekanari, Duniares, Wimele, Shatare, Data, Acheladriga, they beat up Kaimamum Shibulole, Smith Gapiovare, Tavamele, Bobido, Punuela, Messura Garo, Tego, Kaimare, Lule, Piovare. American Biro Sumale, Uduya, the Popiamo, Josa Nissin, Sonshomu, Dampoga, Bobido, Jimalarawa. Sabio Yelunga, Kavale Kidwalunga, Shebe Yelungane, Sibo Yelunga, Canari Masule, Yuji Shamujang, Dola Pilianachi, Songshong Niarago, Dominiabi, Tiki Sago, Bobido, Gamozo, Siman Kangwepulu, Adelo, let Taupia Jabare. The town is sending Kunetema, Uduya di Pabia Mujang, Sowa Pintanare, the Baba, Beda Mau, Sashi Jenti, Jungayarama, a Piazzi, Damboga, Dola, Thea Chosanga, Pilian Terminashi Gerelo.
We can see how drought is tens of billions of dollars of damage across many different industries.
Uduyadi Pionle Popian Ni Dedwe, Dago Yen Saimbo, Tonoru Alun Ascendin, Pientaya Maba, Denita Cha, Bovi Suya Pientane. The Bawa Biri, Jayo Lame, Lukamayabare. Dilu the Bawa B and Yerigani, Lu Teddy, Lumu Buari, ne. Attention than Yeti Yegova, Akakwe, Pebu, Bobi, Lu Alaragule, Dreamy, Niavavi.
The town is sent a cune doing America, ma, two bureau of Puching Mintakaram Hobu Mele, American the Maimaro, Sashinemia of Puson Ned Kupitello, Molly with that Pinashinuga Piovare. Kaba Punwe Mune, Udu Yadi Popia Mujang, Pomo Sowa Pintane, the Bawa Bidanri Pobok Lani Rajangle, Songshon and Namuri, Dita Pomia La Melo, Deba Pinyashinuga Kaman Tabare. Smith Matanki, Agatha Lila Yitana, Nunjayi Muhan Pide, Udu Yadi Sayan, Deba Pinyashin, James Hansenga, Kaba Puchin Dola Melo, Tangoya, Shisashi Kunedonga, Ludoma Tresu Kepuare. Eddie Chinungaro, Tangoya, Shisa Shikuneha, San Chanting Abuzone Pikabeme, Leshi Galamaro, Tangoya, Shisa Shikuneha, Abuzono Suame, San Chanting Nidwitega, Number Nasashiku Myama Shinira Pibare, Jama Nanglawa.
Dagaro, Nalantin said there, Uruya Dine, Nagakaba, season with Chishu Natoda, Singera Pibare, few years to Dingun in Menebet, Dunnet, season with Sela Tolan Niraba. A good other day, Chin Jodigo, Dokim Yotega Pababa, Macmia.
ရုရှားရဲ့ဟာစနေနေ့မနက်ပိုင်းကဒုံးကျင်ဒေသကကွန်စတန်တင်နက်ဖ်ကမြို့မှာရှိတဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတော့မစ်ဆိုင်းဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်ရုရှားရဲ့ဒီအပြင်းလက်နက်တွေကိုတုံ့ပြန်နှံအောင်တာဝန်ပြမစ်ဆိုင်းဒုံးကျည်တွေလိုအပ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီးကစနေနေ့မှာပြောပါတယ်တိုက်ခိုက်မှုကနေတုံးသေးဆုံးအောင်တယ် ရင်တွေတက်ဆင်ပေးဖို့အတွက်ယူကရိန်းတာဝန်ရှိသူတွေနဲ့နောက်တိုင်းမဟာမိတ်နိုင်ငံတွေအများဆုံးအဖြစ်ထွက်အောင်ဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးအရာရှိကစနေနေ့မှာပြောကြားလိုက်ပါတယ်ဆွေဒင်နိုင်ငံစတော့ခ်ဟောမှာပြီးခဲ့တဲ့သတင်းပတ်တဲ့လက်ရဆွမ်းရောက်နိုင်ငံရေးပါတီတစ်ခုကကိုရမ်ချန်စာကိုမိရှုခဲ့တာနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေကျုံနေရတာကြောင့်တူရကီနိုင်ငံရောက်ဆွေဒင်နိုင်ငံသားတွေနဲ့လူစုလူဝေးနဲ့ဆန္ဒပြပွဲတွေကိုမတော်ကြဘူးဆွေဒင်နိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှာတတိပေးလိုက်ပါတယ်တူရကီမြို့တော်အန်ကာရာဆွေဒင်တိုင်ဝန်ပြည်ပတ်မှာရောအစ္စတန်ဘူကဆွေဒင်ကောင်စစ်ဝန်ရုံးရှိမှာပါလာမယ့်ရက်ပိုင်းတွင်ဆန္ဒပြမှုဆက်ဖြစ်နိုင်တာကြောင့်တတိထားကြဖို့တတိပေးတာဖြစ်ပါတယ် February 1ရက်ဗုဒ္ဓဖူးနေ့မှာကြာရောက်မယ်မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းတဲ့နှစ်နှစ်ပြည့်တဲ့နွေဦးတော်လှန်ရေးနှစ်နှစ်ပြည့်ကာလကိုရည်စူးပြီးတော့အမေရိကန်နဲ့ကနေဒါရောက်မြန်မာတွေဟာမျိုးကြီးတချို့မှာစနေနေ့ကစူဝေးဆန္ဒပြကြပါတယ်။အမေရိကန်နိုင်ငံနယူးယောက်အပြင်ကနေဒါနိုင်ငံဗန်ကူးဗာမြို့ကဂျက်ဘိုးရင်မြန်မာလဲကနေဒါရောက်မြန်မာတွေစူဝေးပြီးတော့ဆန္ဒပြကြတာဖြစ်ပါတယ
်။တရင်ချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့မနေ့ဖက်အတန်းလင်းစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတက်မှာအစီအစဉ်ထုတ်လုပ်ရင်းမှုအဖြစ်နဲ့ကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူဘဲအတာရဲတို့ဖြစ်ပါတယ်။VOA ရဲ့တင်းငွေတွင်နေမနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်မြန်မာပြည်သူပြည်သားအားလုံးလည်းဘေးပရာဝေးကွာကြပါစေ VOA ကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာကျွန်တော်ကတော့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.